စ်သက်အာဏာသိမ်းထားတာသတင်း16ပတ်ရှိလာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကဆက်လက်ဖြစ်ပွားနေတယ်လို့ပေါက်ကွဲမှုတွေကိုရန်ကုန်အပါအဝင်ဒေသအတော်များများမှာဇက်တိုက်ဆိုးဆိုးလို့တွေ့လာနေရပါတယ်။မနေ့ညဘက်ကဒဂုံမျိုးတင်မြောက်ပိုင်းညုံနယ်မှာပေါက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့တယ်လို့မြောက်ဒဂုံမျိုးကံတအူးက DOA ကိုပြောပါတယ်။
ပထမတလုံးစခေါ်တဲ့ကူကွဲကြတယ်မှာလေအားလုံးကဘုံဘုံတောက်ဝိုင်းပေါ့နော်ပထမတလုံးကတော့ဒီနေ့တစ်ချက်ရေပေါက်တယ်ပြီးတော့နောက်တစ်နေ့လည်းကြာပါကြာဆိုတော့ဘလောက်ကြာလဲတော့နိုင်ကအတင်းတော့နောက်လုံးဆက်ပေါက်တယ်နောက်သုံးလုံးပေါက်သွားတယ်ပေါ့နော်အဲ့မှာစစ်သားကြီးရောက်လာပြီးတော့ကလေးလာဆန်းသွားတာပြောတယ်ဘလုံးမင်းအဖေဘလုံးမင်းကကလေးလာဆန်းသွားတယ်ဆန်းသွားပြီးတော့ချက်ပြီးလုံရဲကြာတယ်အခြေအနေကတော့တော်တော်ကြည်တယ်ဒီတော့တုံးတဲ့ဘူးလည်းဘူးလေ
မြောက်တကုံ39ရက်ကွက်နဲ့44ရက်ကွက်ကြားမှာရှိတဲ့ဖူဆာဘောလုံးခွင်းနားမှာပောက်ကွဲမှု3ချိန်ဖြစ်ပွားခဲ့တာဖြစ်ပြီးတချို့သတင်းတွေမှာတိုက်ခတ်မှုဖြစ်ပွားတာလို့ပြောပေမဲ့ဒါဟာတိုက်ခတ်တာမဟုတ်ဘဲပောက်ကွဲမှုဖြစ်တာလို့မြောက်တကုံဒေတာကန်ကပြောပါတယ်။ဒီပောက်ကွဲမှုတွေကြောင့်အနာကလူငယ်တချို့လည်းအဖမ်းခံရတယ်လို့ပြောပါတယ်။လုံခြုံရေးတွေတင်းကျပ်ထားတဲ့ရန်ကုန်မြို့မှာစနေနေ့ကလည်းလှိုင်းမြို့နယ်16ရက်ကွက်မှာရက်ကွက်အုပ်ချုပ်ရေးမှုနေရှိပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လမ်းမတော်မြို့နယ်ကရောင်မင်းလေးစေးနားမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့တာပါ။မနေ့တနင်္လာနေ့ကတော့ကချင်ပြည်နယ်ဖားကန့်မြို့ကစုပေါင်းရုံအနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့မိုးကုတ်မြို့ချက်ပြန်စေးအထက်တန်းကျောင်းနားမှာလည်းဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပြီးမြို့ကန်၅ဦးလည်းအဖမ်းခံခဲ့ရပါတယ်။စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုပြင်းပြင်းထန်ထန်ဖြိုခွဲနေတဲ့ကြားကပဲတဝဲမှာတနင်္လာနေ့ကတပေါင်းစုတပိတ်စစ်ကြောင်းပြန်တဝဲပင်မတပိတ်စစ်ကြောင်းတွေပါရှိခဲ့တယ်လို့ဆိုက်ကယ်တွေနဲ့ပါချီတက်ဆန္ဒပြခဲ့ပါတယ်။တဝဲလောင်းလုံးပြန်မွန်ပြည်နယ်ကြိုက်ထုမန္တလေးမရယာရွှေဘိုခရိုင်ကံဘလူးမကွေးတိုင်းမြိုင်မြို့နယ်မုံရွာဒဇယ်ကလေးမူဆယ်ကချင်ပြည်နယ်ဖားကံမြို့တွေမှာပုံစံမျိုးစုံနဲ့ဆန္ဒရှင်ဆန့်ကျင်ပြုလုပ်ခဲ့ကြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ23ရက်နေ့အထိဆိုစစ်တပ်ရဲ့ရဲကြောင့်တေဆွန်ရတဲ့ဆန္ဒပြပြည်သူက818ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4296ယောက်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကကူညီဆောင်ရွက်ရေးအသင်းကသတင်းထုတ်ပြန်ပါတယ်။